Democratic Party Tamra Long ရဲ့စကားစစ်ထိုးပွဲကိုစက်ပြွေးနယ်မြေဖြစ်တဲ့ Iowa ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တာမှာကုစလေလောင်းတွေကြားထိတိုက်တွေ့ခဲ့ကြပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာ Republican Tamra Donald Trump ကိုဘလို့အနိုင်ရအောင်လုပ်မလဲဆိုပြီးတော့ကုစလေလောင်းအသီးသီးကတင်ပြခဲ့တာပါ။ American နဲ့ Iran နိုင်ငံကြားတင်းမာမှုတွေနဲ့ပတ်သက်လို့ပြောဆိုရမှာတော့ Iraq စစ်ပွဲဆင်နွှဲဖို့2002ခုနှစ်မှာထောက်ခံမဲ့ပြီးခဲ့တဲ့သူ့သမ္မတဟောင်း Joe Biden ကို Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကဝေဖန်ထိုးနှက်ခဲ့ပါတယ်။2003ခုနှစ်မှာ Iraq အပေါ်စစ်ပွဲဆင်နွှဲတဲ့ကိစ္စကိုစတင်တဲ့ Sanders ကအမေရိကန်တမိုင်းတစ်လျှောက်အဆိုးအဝါဆုံးနိုင်ငံသားရဲ့မူဝါဒကို Mr. Biden ထောက်ခံမဲ့ပြီးခဲ့တယ်လို့ဝေဖန်ထိုးနှက်ပါတယ်။ Iraq ကိုတက်ခတ်ခဲ့တာမာယွန်းနဲ့လောက်ရဖြစ်တယ်လို့နှစ်တွင်နဲ့ချီပြောဆိုလာတဲ့ဒုသမ္မတဟောင်း Biden ကတော့သူ့အမားကိုပြင်ဆင်တဲ့အနေနဲ့ Iraq ပဋိပက္ခအဆုံးသတ်ရေးနဲ့ Iraq ရောက် American တပ်ဖွဲ့ဝင်သသိန်းခွဲကိုနေရက်ပြန်ခေါ်ဖို့လုပ်ကိုင်ခဲ့တယ်လို့တုံ့ပြန်ချေပါခဲ့ပါတယ်။ Iraq စစ်ပွဲကိုစတင်ကြောင်းပြောဆိုခဲ့တဲ့ Minnesota ပြည်နယ်အထက်လွှတ်တော်မတ် Amy Klobuchar ကလည်း Iran ထိတ်တန့်တက်မှုကာဆမ်ဆူလီမနီကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့တမနာထရမ်ဟာအမေရိကန်ကိုနောက်ထပ်စစ်ပွဲတရက်စီခေါ်ဆောင်သွားနေပြီလို့ပြောပါရယ်တမနာထရမ်ကအရှိအလက်ပိုင်းဒေသကိုအမေရိကန်တပ်ဖွဲ့တွေလက်တလုံးထပ်ပြီးတော့စီလုပ်ခဲ့ပေမဲ့ဒီမိုကရက်တမနာကိုစစ်လောင်းတွေကတော့အဲ့ဒီအမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်မယ်လို့ပြောဆိုခဲ့ကြပါရယ်